တောင်ကိုရီးယားသမ္မတသစ်ကမြောက်ကိုရီးယားရဲ့ဇက်တိုက်ချင်းချောက်လာနေမှုတွေကိုအထူးအလေးနဲ့ထားကင်တွယ်ဆောင်ရွက်နေတယ်လို့ပထမဆုံးအကြံဖြစ်အပြင်းထန်ဆုံးစကားလုံးတွေတုံ့ပြန်လိုက်ပါတယ်။ဒါကြောင့်မို့ဒီတောင်မြောက်ကိုရီးယားအပြန်အလှန်စကားနဲ့ချင်းချောက်နေရကနေနောက်ဆုံးစစ်ပွဲတိုက်ခိုက်မှုတွေအထိရောက်သွားမှာကိုနိုင်ငံအများကစိုးရိမ်နေကြပါတယ်။တောင်ကိုရီးယားကာကွယ်ထိတန်းရာရှိတွေနဲ့ဒီနေ့တွေ့ဆုံရမှာသမ္မတပတ်ကန်ဟိုင်ကမြောက်ကိုရီးယားဘက်ကဘယ်လိုရန်စမှုမျိုးကိုမဆိုနိုင်ငံရေးအရထည့်စဉ်းစားနေစရာမလိုတော့ပဲမြန်မြန်ဆန်ဆန်နဲ့ပြင်းပြင်းထန်ထန်တုတ်ပြန်ဖို့လိုတယ်လို့အမိန့်ပေးလိုက်ပါတယ်။အခုလိုသမ္မတဘက်ကသတိပေးလိုက်ခြင်းဟာလက်ညှိုးထောင်ကောင်းကြီးလှုပ်လှိရှိတဲ့မြောက်ကိုရီးယားလွှတ်တော်နှစ်ဆင့်ကျင်းပခြင်းနဲ့လည်းတိုက်ဆိုင်နေပြီးမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ကသူ့ရဲ့နျူကလ িয়ার လက်နက်တွေကိုချဲ့ထွင်သုံးစွဲသွားမယ်လို့ကတိပြုပြောကြားပြီးနောက်တရမှာဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့မကြာခင်ကပဲတောင်ကိုရီးယားနဲ့အမေရိကန်လက်ရှိပူးတွဲစည်းလက်ကျင်ခံလုပ်တာနဲ့မြောက်ကိုရီးယားရဲ့တတိယမြောက်နျူကလ িয়ার စမ်းသပ်မှုကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီကပိတ်ဆို့ရည်ရွယ်မှုတွေတိုးမြင့်လိုက်တာတွေပေါ်ဒေါသထွက်ပြီးတောင်ကိုရီးယားနဲ့အမေရိကန်တို့ကိုစီးအရတိုက်ခတ်မယ်လို့ချင်းချောက်လာနေကြတာပါအခုလိုတင်မမှုတွေဖြစ်နေချိန်မှာမနေ့တုန်းကလည်းအမေရိကန်တိုက်လေယာဉ် F-22 တစ်စုံဟာဂျပန်နိုင်ငံအိုကီနာဝါကျွန်းမှာရှိတဲ့ကာတီနာလေတပ်အခြေစိုက်စခန်းကနေဆိုးမြို့တော်တောင်ပံမိုင်40ခန့်အကွာမှာရှိတဲ့အိုဆန်လေတပ်စခန်းကိုပြန်တန်းပြခဲ့ပါတယ်ဒီခင်မီမျိုးစားတိုက်ခိုက်ရေးလေယာဉ်တွေကိုဒီလကုံကြားမှပြီးဆုံးမဲ့ 4 Eagle လို့ခေါ်တဲ့ဒီပူးတွဲစစ်စင်ရေးလက်ကျင်ကန်လောက်ရမှာထူးထူးခြားခြားသုံးခဲ့တာဖြစ်ပါတယ်ခင်ဗျာ